ဒေါ်စန်းစုကြည်နဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်ကအခြေအနေတွေတိုးတက်လာဖို့အစွမ်းကုန်ကူညီသွားမယ်လို့
ကရင်မျိုးသားစည်းရုံးကရင်ယူတို့ကြာနေမြေအငင်းပွားကြပြီးဒီကနေ့မွန်ပြည်သက်ပါတီခရိုင်အဆင့်နှစ်ဖက်ဆက်ဆံရေးရုံတောင်းရှိသူတွေဟာမနေ့ကအော်တိုဘာလ16ရက်နေ့ကပြစ်ခတ်ခဲ့တဲ့ကိစ္စကိုညှိနှိုင်းဖို့နှစ်ဖက်ခေါင်းဆောင်တွေကြိုးစားနေတော့အောက်ခြေတပ်တွေကြားမှာအခုလိုထပ်ပြီးဖြစ်ခဲ့တဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတ ဟိုချစ်ပါတို့ရွာပေါ့အဲ့ဒီမှာဘုရားသခင်ပြုတ်နေကွယ်ပေါ့အဲဒီတစ်ချက်ပြန်ဖြစ်ပြန်15မိနစ်လောက်ပေါ့နော်အဲ့တော့ကျွန်တော်တို့ကမဏိကရကဒီလူကြီးဒီခရိုင်စိတ်လူကြီးတော့ပြောတာဒါပေမဲ့ဒီမှာနားလည်မှုတော့ထပ်တဲ့တော့မကြသေးတော့ဖြစ်ပြန်ဖြစ်ကြတယ်ထင်တယ်သူမြေပြင်မှာတော့လေတက်ကနေနေနီနီကကရှိနေတော့ခေဖြိုးသွားစင်တာ
မနေ့ကအော်တိုဘာ20ရက်တွေ့ရတဲ့အခါမှာသဘောတူညီချက်အချို့ရပါမယ်။ဒီနေ့လိုထိတွေ့မှုတွေထပ်ဖြစ်တဲ့ကိစ္စမြေပြင်အခြေအနေအသေးစိတ်ကိုသိချမသိရသေးကြောင်း KNU တမဟာ6ဒူပလာယာ KI ဥက္ကဋ္ဌဗဒုရွှေမောင်းက VOE ကိုပြောပါဗျ။အဲ
ကျွန်တော်တို့မနေ့မနေ့ခုနိုင်လာနေဆက်နေနေသူမစီပေပါဒီနဲ့ကျွန်တော်တို့ KNU ဟောတဲ့တမဟာ6တွေ့ကြတယ်။အဲဒီမှာသဘောတူချက်ရှိတယ်။နောက်ထပ်24ရက်နေ့ပေါ့သွားပြီးတော့နှစ်သက်တာအခြေအနေကိုပြန်ပြီးတော့တက်မှပေးဖို့အစီအစဉ်ရှိတယ်။အခုဖြစ်ရှိတဲ့အခြေအနေနောက်အခြေအနေကျွန်တော်ဘာမှမရသေးတဲ့အပေါ်မှာမပြောလို့မရဘူး။ဒါအတတ်တန်းဆိုင်အကိစ္စတွေဖြစ်တယ်။
ဖျားသုံးစုမျိုးနဲ့ဘလဲတုံ5ရွာအဖျားမွန်ပြည်သက်ပါတီတပ်စခန်းရုံးရှိမှာ KNU အလန်းလာဆိုင်လို့နှစ်ဖက်အောက်ခြေတပ်တွေပဋိပက္ခဖြစ်ခဲ့ရလို့မွန်ပြည်သက်ပါတီဘက်ကပြောတယ်လို့KNU ဘက်ကလည်းပဋိပက္ခဖြစ်တဲ့နေရာတွေမှာမူလကတည်းကကရင်ရွာကြီးရှိနေခဲ့တယ်လို့ဆိုပါတယ်။18ရက်နေ့ကဖြစ်ခဲ့တဲ့နှစ်ဖက်ထိတွေ့မှုမှာမွန်ပြည်သက်ပါတီဘက်ကအရာရှိတအူးကြာဆုံးခဲ့ပါတယ်။အော်တိုဘာ4ရက်တုန်းကလည်းနှစ်ဖက်အောက်ခြေတပ်တွေကြားဖြစ်ခဲ့တဲ့ထိတွေ့ပစ်ခတ်မှုနဲ့အလားတူပစ်ခတ်မျိုးနောက်မဖြစ်အောင်နီလန်းရှာရီတို့အတွက်နှစ်ဖက်ခေါင်းဆောင်တွေဖျားသုံးစုနာက DKP စကန်တစ်ခုမှဆွေးနွေးခဲ့ကြပေမဲ့တိတာရဲ့သဘောတူညီချက်မရခဲ့ပါဘူး။မွန်ပြည်သက်ပါတီနဲ့ KNU တို့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေး NCA ကိုလက်မှတ်ရေးထိုးထားတယ်လို့အခုလိုဖြစ်တဲ့ကိစ္စတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတော့ထိခိုက်မှာမဟုတ်ဘူးလို့နှစ်ဖက်စလုံးကတုံ့ပြန်ထားပါတယ်။အခုဖြစ်နေတဲ့ကိစ္စဟာအောက်ခြေနှစ်ဖက်တပ်တွေနယ်မြေအငင်းပွားရေးကိစ္စဖြစ်ပြီးမနက်ဖြန်အော်တိုဘာ22ရက်မှာနှစ်ဖက်အကြီးပိုင်းတာဝန်ရှိသူတွေထပ်မံတွေ့ဆုံသွားဖို့ရှိပါတယ်။